ကယ်လီဖိုးနီးယားတောင်မီဟာလေးရဲ့ဆက်ပြီးတောက်ကြနေမှာလဲလောင်ကျွမ်းနေတာကြောင့်လော့စ်အန်ဂျလစ်ကမိသားသမားတွေဆက်ပြီးနှိမ့်သက်နေရဆဲပါအခုချိန်ထိဆိုဒီတောင်မီကြောင့်တည်ဆုံရသူကအနည်းဆုံး10ယောက်ရှိနေပြီဖြစ်ပြီးနေရင်လဲထောင်းနဲ့ချီပျက်စီးနေပါပြီနေရတော်များများမှာလောင်ကျွမ်းနေတဲ့တောင်မီတွေကိုမိသားသမားတွေထိန်းချုပ်နိုင်ပြီးအပျက်စီးတွေချားတဲ့ဆစ်ဆဲတဲ့အချိန်မှာတည်ဆုံသူအရေးအတွက်ဒီတဲ့ပိုတိုးလာနိုင်ခြင်းရှိတယ်လို့အာနာပန်တွေကသတိပေးပါတယ်လေးလဲနည်းနည်းငြိမ်လာပြီးဖြစ်တဲ့အတွက်မိသားရမယဟန်ယုံနဲ့တုံးလာနိုင်တာဖြစ်ပြီးတောက်ချနေမနေ့အထိရေဖြန်းနှိမ့်သက်ဖို့လှုပ်လာနိုင်ပြီဖြစ်ပါတယ်။တောင်မီအန်ဒီရဲ့အတွက်ဘိုးဆွေဘက်ကတုံ့ပြန်ဆောင်ရနိုင်တာတွေကိုဒေသခံရာရှိတွေနဲ့သမရဂျိုးပိုင်နဲ့ဆွေးနွေးခဲ့တယ်လို့သမရအင်ဗျူကပြောပါတယ်။ Los Angeles အနောက်ဘက် -10 လောက်ကွာမှရှိတဲ့ Palisade ဒေသမှာလောင်းတဲ့တောမီဟာ Hector 8000ကျော်ကိုပျက်စီးစေခဲ့တာဖြစ်ပြီးအကြီးမားဆုံးဖြစ်ပါတယ်။တောက်ချမနေ့ပိုင်းမှာတော့8ရာခိုင်နှုန်းလောက်ကိုထိန်းချုပ်နိုင်ပြီလို့ကယ်လီဖိုးနီးယားတောင်းနဲ့တောမီကာဝေးဌာနကပြောပါတယ်။ဒုတိယအခြေဆုံးတောမီကအီတန်ဒေတာမှာပါ။ဟိုက်တန်5000လောက်လောင်ကျွမ်းခဲ့တာဖြစ်ပါတယ်။သူကတော့3ရာခိုင်နှုန်းလောက်ထိန်းချုပ်နိုင်ပြီလို့ပြောပါတယ်။